တရုတ်နိုင်ငံကပေါ်ဆောင်နေတဲ့ OBOR ဒဗလန်းစီမံကိန်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့သဘောထားပါကြေညာချက်တစ်စောင်ကိုပြင်သစ်နိုင်ငံဒီနာမြို့မှာကျင်းပနေတဲ့ G7 စက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးတွေအစည်းအဝေးကနေထုတ်ပြန်လိုက်ပါတယ်။ပြင်သစ်နိုင်ငံအနောက်ဘက်ပင်လယ်ကမ်းခြေဒီနာမြို့မှာ G7 နိုင်ငံရေးဝန်ကြီးတွေနှင်းရကြဆွေးနွေးပွဲကျင်းပခဲ့တာပါ။ဒီပွဲမှာအမေရိကန်နိုင်ငံရေးဝန်ကြီး Mike Pompeo ကိုစားတက်ရောက်လာတဲ့လက်ထောက်နိုင်ငံရေးဝန်ကြီးJohn Sullivan နဲ့ G7 နိုင်ငံတွေကနိုင်ငံရေးဝန်ကြီး6ဦးတို့ပူးတွဲကြေညာချက်တစ်စောင်ကိုစနေနေ့ကထုတ်ပြန်တာဖြစ်ပါတယ်။ကြေညာချက်ထဲမှာတော့တရုတ်နိုင်ငံရဲ့စိတ်မချရတဲ့ညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိစ္စကိုရောမျှတမှုမရှိတဲ့တရုတ်ရဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်အပေါ်မှာပါစိုးရိမ်မကင်ဖြစ်ရကြောင်းလည်းသဘောထားလေးကိုဖလှယ်ပေးကြပါတယ်။ဒါအပြင်တရုတ်အနေနဲ့လွတ်လပ်ကွင်းတွေနဲ့နိုင်ငံတကာစံသတ်မှတ်ချက်ဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒါနဲ့နိုင်ငံဒီအင်္ဂလိပ်နိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့အရှိနဲ့တောင်တရုတ်ပင်လယ်မှာတရုတ်ကပိုင်နဲ့ချဲ့ထွင်နေတဲ့ကြိုးပမ်းမှုတွေကိုလည်းစိုးရိမ်ကြောင်းပြောကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့တော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုအမေရိကန်ပြည်ထောင်စုနဲ့ဆက်လက်ဆွေးနွေးဖို့တိုက်တွန်းကြပါတယ်။